သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS Radio မြန်မာပိုင်းအစီအစဉ်နဲ့အတူရှိနေတာဖြစ်ပါတယ
်သောတာရှင်များကိုဇူလိုင်လ21ရက်တနင်္လာနေ့အတွက် SBS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ယနေ့အတွက် News Flash သတင်းများဝန်ကြီးချုပ်ဟောင်း Kevin Rudd Washington ရှိ Australian သမ္မတကြီးက AUKUS ရေငုပ်သင်္ဘောစီမံကိန်းကိုပြန်လည်သုံးသပ်ရမှာ Canberra ဟာပဒကနေ့အနိကပူပေါင်းဆောင်ရွက်နေကြောင်းဇူလိုင်လ19ရက်နေ့ကပြောကြားလိုက်ပါတယ်ရှာရှာပါပါ Mpox ပိုးကူးစက်ခံထားရသောအမျိုးသားနှစ်ဦးနဲ့ထိတွေ့နိုင်ခြင်းရှိတဲ့ဆေးရုံဝန်ထမ်းများအတွက်ယောဂဆက်နွယ်နိုင်မှုခြေရာခံခြင်းကိုလုံဆောင်နေကြောင်းအာဏာပိုင်များကဇူလိုင်လ21ရက်နေ့ကပြောကြားလိုက်ပါတယ်ဝန်ကြီးချုပ် Anthony Albanese က၎င်းသည် Federal အစိုးရက Child Care တွင်ပုံမကောင်းမွန်သောအခမ်းကဏ္ဍမှပါဝင်ဆောင်ရွက်ရန်ထောက်ခံကြောင်းဇူလိုင်လ21ရက်နေ့ကပြောကြားလိုက်ပါတယ်အနောက်နိုင်ငံအစိုးရများသည်၎င်းတို့ရဲ့နိုင်ငံခြားအကူအညီဘတ်ဂျက်များကိုရှော့ချလိုက်ခြင်းကြောင့်အရှိတောင်အာရှရဲ့အစင်းအဲဆုံးနိုင်ငံများတွင်ကျန်းမာရေးပညာရေးနှင့်သဘာဝပတ်ဝန်းကျင်ဆိုင်ရာအစီအစဉ်များကိုချင်းချောက်ခံရကြောင်း Lowy Institute အစီရင်ခံစာအသစ်မှသတိပေးထားပါတယ်နေစဉ် news flash များပုံမူချသည့်ရန် SPS language podcast ကိုသွားရောက်နားဆင်ကြည့်ပါသို့မဟုတ်ဝင်ရောက်ကြည့်ရှုပ
ါ SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ